ကိုဗစ် -19 ကာဝယ်ဆေးတွေနဲ့လိုအပ်တဲ့ပစ္စည်းတွေကိုလွတ်လွတ်လပ်လပ်တည်ယူပို့ဆောင်ခွင့်ပေးချဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာပန်ကြားလိုက်ပါတယ
်။ Let's say it's not helpful to have any country at this stage put in export bans or barriers that will not allow for the free
ကိုလိုအပ်တဲ့ပစ္စည်းတွေဆေးစစ်တမ်းတွေနဲ့တခြားဆေးတွေတည်ယူပို့ဆောင်ရမှာပြည်ပြင်မှုတွေဒါမှမဟုတ်အတားအဆီးတွေဖြစ်အောင်ဘယ်နိုင်ငံကပဲလုပ်လို့ဒါဟာကမ္ဘာနိုင်ငံအလုံးဆေးအတွက်လက်လန်းမှီစေရမှာအထောက်အကူမဖြစ်ဘူးလို့ WHO ဒုတိယအကြီးအကဲမာရီအန်ဂျလာဆိုင်မာကပြောသွားတာပါ EU ဥရောပသမ္မဂကကိုဗစ် -19 ကာဝယ်ဆေးတင်ပို့မှုဆိုင်ရာထိန်းချုပ်မှုတွေလုပ်လာတာကိုတုံ့ပြန်တဲ့အနေနဲ့ WHO ကပြောကြားလိုက်တာပါကိုနိုင်ငံသားတွေအတွက်ကိုကာဝယ်ဖို့ဦးစားပေးရမှာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကြောင့်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းဥရောပကော်မရှင်ကပြောကြားခဲ့ပြီးကာကွယ်ဆေးတင်ပို့မှုဆိုင်ရာတမ်းမြှင့်ချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ WHO ကြီးကဲ Tedros Ghebreyesus ကလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးကိုယ့်နိုင်ငံအတွက်ပဲကိုမကြည့်ကြဘူးပန်ကြားထားတာပါ။ဒီလိုထိန်းချုပ်တမ်းမြှင့်မှုက Britain, American, Canada နဲ့ Australia အပါအဝင်နိုင်ငံပေါင်း100လောက်ကိုတက်ရောက်ဆင်မှာဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်တာဟာတိတ်ကိုစိုးရင်စရာကောင်းသလိုဆေးတွေနဲ့ကာကွယ်ဆေးအတွက်ကမ္ဘာတစ်ဝှမ်းကတင်ပို့မှပစ္စည်းတွေရရှိဖို့လိုအပ်တယ်လို့လည်းပြောကြားခဲ့ပါတယ်။